ကချင်ပြည်နယ်မှာမူရီစေဝအန်ဒီရဲဟာလူမျိုးတုံးစီတဲ့အဆင့်ထိရောက်နေတာကြောင့်ဘိန်းပါပြောက်ရေးလူမှုကိုယ်တိုင်အုံကြွလှုပ်ရှားလာတာဖြစ်တယ်လို့ကချင်လူမှုအခြေပြုအဖွဲ့အစည်းတွေကပြောပါတယ်။ကချင်ဒေသမှာမူရီစေဝပြဿနာဟာနှစ်ပေါင်းများစွာကြာမြင့်ခဲ့ပေမဲ့အစိုးရစစ်တပ်နဲ့ဒေသဆိုင်ရာအာဏာပိုင်တွေဘက်ကထိထိရောက်ရောက်နှိမ်နှင်းဖြေရှင်းပေးနိုင်ခြင်းမရှိခဲ့ဘူးလို့လည်းဒေသခံတွေက VOA ကိုပြောပါတယ်။လက်ရှိကချင်လူမှုရဲ့ဘိန်းပါပြောက်ရေးလှုပ်ရှားမှုဘာကြောင့်ဖြစ်လာရသလဲဆိုတာကိုတော့ဆက်ပြီးနားဆင်ပါရှင်။ကချင်ပြည်နယ်မှာဘိန်းနဲ့မူရီစေဝါကြောင့်တေဆုံးတဲ့ဥယီဟာနှစ်ပေါင်း90ကြာတဲ့ပြည်တွင်းစစ်တိုက်ပွဲကြောင့်တေဆုံးသူဥယီထက်ဆယ်စားမကရှိနေတယ်လို့မြကြီးနားအခြေဆိုင်ကချင်လူမှုဘိန်းပါပြောက်ရေးလှုပ်ရှားမှုကိုဥဆောင်သူတဦးဖြစ်တဲ့ဥတူတော်က VOA ကိုပြောပါတယ်
။ KAY နဲ့သံတော်နဲ့တိုက်ကြဆိုက်ကြတဲ့ဒီပေါင်းသားစီကျော်ကသမိုင်းမှာပေါ့သူတွဲကြောင့်ဒီလိုကြီးရှင်ကြည့်တဲ့အခါမွေးစေဝါကြောင့်ဒီလိုကြတော့ဆေးစားလို့ရှိနေ
နှစ်ပေါင်း40နီးပါးအတွင်းကချင်ပြည်နယ်မှာဘိန်းနဲ့မူရီစေဝါသုံးဆွဲသူဥယီဟာတိမ့်နဲ့ချီများလာတဲ့အပြင်2013ခုနှစ်မှာအဆိုးဝါးဆုံးအခြေအနေကိုရောက်ခဲ့တယ်လို့ဥတုတော်ကပြောပါတယ
်ဆေးဆွဲတဲ့လူကဘယ်တော့များလဲဆိုတော့ဒီအလုံးပေါ်နော်အလေးတန်းကြောင့်သာကြည့်ကူးချက်လာပေါ့နံပါတ်4တိတ်များလာတဲ့ကြောစီးရရပေါ်လာတယ်။ဒီနေရာမှာအလကားလုံးဒီမတုံးဆွဲသေးတဲ့လူဆိုရင်အလကားပြီးတုံးမကြတော့အလကားစမ်းကြည့်ပြီးတယ်ပေါ့။အေးတုံးမကြအလကားပြီးပြီးဟုတ်ပြီဒါမဲ့ဒီအောင်ဆွဲသွားပြီဆိုတော့မရဘူးအလကားမရဘူးနော်။အဲ့လိုဘုရားနဲ့ဒီတိုင်းဒီတိုင်းအသက်ဆာဆင်တည်လို့ဆိုလူတစ်ပြန်ခေါ်လာတယ်ဒီရက်ကလေးကိုခေါ်လာတာခေါ်လာတာကတော့စမ်းခိုင်းတယ်ပေါ့အဲ့လိုမျိုးအလကားစမ်းခိုင်းစမ်းမရတာကျူသူလည်းရသူတွေ့တယ်လေတမတ်ဆိုတော့ရတဲ့ခါကျတော့အဲ့လိုပုံစံနဲ့မျိုးအများကြီးကနမတ်ဖို့မှနေပါလိမ့်ချစ်ကုန်ကြတော့ပေါ့
အဲ့ဒီလောက်ထိနော်ရွာလုံးကျွတ်နော်လူငယ်တော်တော်များများအဲ့လောက်ဘိန်းနေဆွဲပြီးဘိန်းနေအုံပြူလာတာကဘာကြောင့်လို့ထင်လဲရှင်ဘယ်သူမှပို့ပြီးတော့တော်ဝင်ရှိလဲရှင
်အစိုးရမှာတော်ဝင်ရှိတာပေါ့နော်အစိုးရမှာတော်ဝင်ရှိတယ်ဆိုတော့အစိုးရဒီဥစ္စာတွေမဖြစ်အောင်ပေါ့နော်ဒီဟာကတည်တည်နေတယ်ဒါနဲ့ချိန်ညမှာကျတော့အဲ့လိုဖြစ်လာအောင်ဒီကဆန်ရပေါ့နော်အခြေကဒီအာနာရှိတဲ့လူကဒီမျိုးမလာဘူးလို့ဒီလိုဖြစ်ဟိုအဲ့လိုအခြေအနေနဲ့အဲ့လောက်ဆူတဲ့အခြေအနေတွေဟိုအောက်ပြီးအောက်ရမှာလူရှိမဖြစ်ဘူးပေါ့နော်အကျိုးရှိမှဖြစ်နေတော့ဒီချင်းလူကြီးကတော့ဒါဖြစ်လာတယ်ဆိုတော့ဒါကတော့ဒီနိုင်ငံတော်ဆရာကဒီမှာကြီးရှိရှိကျွန်တော်တို့ဟိုလူမျိုးပုံအောင်လုပ်တာပဲဆိုရအတိအဝင်းလာအဲ့တော့ဖြစ်တဲ့အခါမှာအဲဘယ်သူမှအစူလို့ပြရတဲ့ခါကျတော့ဒီသူကအခုလိုပေါ့နော်ဒီချေပါဒီလေးပေါ့တက်ချီကြီးလုပ်လိုက်ရတယ်ဆိုတဲ့ဥစ္စာ
ဒီဘိန်းကင်းပိုင်ရှင်တွေအခုဘိန်းကင်းဒီနဲ့ပတ်သက်တဲ့စီးပွားရေးသမားတွေနဲ့အခုလက်ရှိထိတိုက်တိုးနေရဆိုတော့သူတို့ကလည်းဘယ်သူတွေလဲဒီကိစ္စမှာရောဦးလေးတို့ဘယ်လိုသုံးသပ်လဲရှင်ဒီဘိန်းကင်းပိုင်ရှင်တွေနဲ့အခုထိတိုက်တိုးပြီးဖြစ်နေရတဲ့ကိစ္စတွေ
ဘိန်းကင်းပိုင်ရှင်တွေကဘယ်သူတွေလဲဆိုတဲ့ဥစ္စာကိုစမ်းကြည့်ရခါမှာကျွန်တော်ကအားလုံးကငါတို့ကမသိရတော့မဟုတ်ဘူးသိတော့သိပါတယ်အဲ့ဒီဘက်မှာဟိုတစ်ခါနဲ့တည်းကြည့်ပြတာပါနော်ဒီကြည့်ပြတာလူရှင်တွေကမထုတ်ပိုက်ပြီးတော့လာဆိုင်ကြတာဒီတိုင်းကြည့်ရတာအများကြီးရတယ်ဆိုတာဒီစာရည်ကပြီးပြီ။အ
ဲ့ဒီဒီဘိန်းဆိုင်ကင်းနေကိစ္စဘယ်လက်နဲ့ကြိုက်ဖွဲ့ဒီလို့ပါတာတွေ့ရလဲရှင်
။ဘိန်းကြီးရှိနေတဲ့နေရာတော့အဲညချဆောင်တတ်နေဒီသူစုနဲ့ညမတတ်မလို့နဲ့အဲသူတို့ချင်းချင်းထားတဲ့နေရာဒီခါပါဘုံမှမရှိဘူ
း။အခုဆိုရင်ကျမတို့တည်တာဒီကချင်းပြည်နယ်မှာအခုကြောက်စိမ်းဒီဖားကန်ကိစ္စဆိုလည်းအရန်ကိုဆိုရတယ်တခါတိုက်ပွဲတွေကလည်းဖြစ်နေစေ။နောက်အခုဆိုရင်လည်းဘိန်းကိစ္စကလည်းတခါထပ်ပြီးတိုးလာတော့ကချင်လူမှုတွေအတွက်ကဘယ်ကိစ္စကပို့ပြီးတော့ဆိုးရွားနေတယ်လဲရှင်အခု
။ဆိုးရွားဆိုးရွားတော့ဒီဘိန်းကိစ္စပဲမျိုးဆိုးရွားကိစ္စပါနော်။ညာဒီတခါရောက်ချတော့ဒီကြောက်ချင်းကိစ္စကတော့ကျွန်တော်ရဲ့တရားစင်တာတွေဆွန့်ရှုံးတယ်။လူတွေယာတွေစစ်တော်တွေကျုံးနေဆိုတဲ့ကိစ္စကတော့အတိုင်းစားတော့ကြီးရပါတော့။ဒါပေမဲ့ဆိုးတာကတော့တကယ်ဒီသားစုကိုကိုဖြစ်စီရတော့ဒီမျိုးသားလို့ရအနာဂတ်ကိုဖြစ်စီရပါတော့။အဲလူမျိုးတုံးကျဲအစ်မပေါ့ကြည့်ဖြစ်တာကတော့ဒီမှုသေးပါပဲ။ဒီဒီမှာဒီစစ်ပွဲဖြစ်ခဲ့တယ်လို့ဟောမလား။ဒါတော့တကယ်ဒီသူအကြောင်းဖြစ်ပါလေ
ကချင်ပြည်နယ်မှာ2014ခုနှစ်ဧပြီလကစပြီးမူရီစေဝါတိုက်ဖြတ်ရေးကိုလူလူလှုပ်ရှားမှုအနေနဲ့စတင်ခဲ့တာဖြစ်ပါရဲ့ရှင်။